ရှင်းထောင်အာရှနိုင်ငံတွေစီလှေစီးပြေးဒုက္ခတွေရောက်လာနေတဲ့ပြဿနာဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တက်အမှတ်ကြီးကပြောကြားလိုက်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
Basically, it is a transnational organized crime. So many of them are part of this crime, you know. So that is the situation. They are the criminals, they are the
traffickers. နိုင်ငံ ဖြတ်ကျော် ရာဇဝတ်မှု ကြောင့် ဖြစ်ပါတယ် သူတို့တွေ ဘယ်က ဆိုတာတဲ့ ရာဇဝတ် သမားတွေ လူ မှောင်ခိုး ကူးတဲ့ သူတွေ ကြောင့် ရောက်လာ ကြတာ ပါ ဒါကြောင့် သူတို့တွေ ဘသူတွေ ဖြစ်တယ် ဆိုတာ စီစစ် ပြီးတော့ တက်ဆိုင် သူတွေ ကို ဥတွေ ကြောင့် ရေးယူနိုင်ဖို့ လုပ်ရပါမယ်
ဣန္ဒိုနီးရှား နဲ့ မလေးရှား နိုင်ငံ တွေ စီ ကို ပြီးခဲ့တဲ့ သတင်း ပတ် အတွင်း စုစု ပေါင်း ရောက်လာ တဲ့ လေစီပြေ ဒုက္ခသည် ပေါင်း 3000 လောက် ရှိပါတယ် အခု အချေ ယာယီ စခန်း မှာ ရှိနေ ကြ သူတွေ ကတော့ ဣန္ဒိုနီးရှား 5 ဖမ်း လေ တွေ ကယ်တင် လာ တဲ့ Bangladesh ရွှေ့ပြောင်း လုပ်သားတွေ နဲ့ မြန်မာ နိုင်ငံ ကလို့ ဆိုတဲ့ Rohingya တွေ ဖြစ်ကြပါတယ် အချေ ကျွန်း လန်ဆာ မှာ ရှိနေ ကြတဲ့ ဒုက္ခသည် တွေ ကို Bangladesh Tamat ji က တွားရောက် တွေ့ဆုံခဲ့တဲ့ အချိန် အဲ့ဒီလို ပြော ကြား လိုက်တာ ဖြစ်ပြီး ဒီ နိုင်ငံ တွေ ကို ဒုက္ခသည် တွေ အတုတ်လိုက် ရောက်လာ ကြတာ ဟာ လူသားချင်း စာနာ မှု ဆန္ဒ နဲ့ လုံခြုံ ရေး အရာ ကြီးမားတဲ့ ပိဋိပက္ခ တွေ ဖြစ်တယ် လို့ Tamat ji က ပြောပါတယ်
So now this has become a serious humanitarian and the security crisis and the international community I think they are working many are in the sea now you know
ဒီကိစ္စက တော်တော် ဆိုးရိမ် စရာ ကောင်း တဲ့ လူသားချင်း စာနာ မှု ဆိုင်ရာ လုံခြုံ ရေး ပိဋိပက္ခ ဖြစ် လာ နေ ပါပြီ နိုင်ငံ တကာ အသိုင်းအဝိုင်း က လည်း ဒီ ကိစ္စ ကို ဝင် ဝင် လှုပ်ဆောင် နေ ကြပြီ လို့ ကျွန်တော် ထင် ပါတယ် ပင်လယ် ထဲ မှာ လည်း အများ ကြီး ရှိ နေ ပါ သေး တယ် လက် တော် အခြေအနေ အရ အဲ့ဒီ လူ တွေ အသက် ကို ကယ်တင် ပြီး တော့ နောက် ပိုင်း မှာ ပြဿနာ ရဲ့ အခြေခံ ဇင်းပစ် ကို ကင်တွယ် ဖြေရှင်း ရ မှာ ဖြစ် ပါတယ်
လူမောင်ခို ဂိုင်း နေ အဓိက ရှိ တဲ့ ထိုင်း နိုင်ငံ မှာ လူမောင်ခို ကုသူ တွေ ကို ထိုင်း အစိုးရ က စတင် နေ နီးခဲ့ ပြီး တဲ့ နောက် မှာ အခု လို တရား မ ဝင် နိုင်ငံ နဲ့ ဝင် ဖို့ ကြိုးစား သူ တွေ ပါလာ တဲ့ တင်မော တွေ ကို လူမောင်ခို တွေ က ပင်လယ် ထဲ မှာ ဆွန့်ပစ် ထား ခဲ့ ကြတာ ဖြစ် ပါတယ် အရှေ့တောင် အာရှ နိုင်ငံ တွေ က ကမ်းခြေ တွေ ကို ဆက် ရောက် လာ နေ တဲ့ ဒီ လစ်စီ ပြေ ဒုက္ခသည် တွေ အရေး တဖြည်း ဖြည်း ကြီးမ နဲ့ ဆိုင်း လာ တာ နဲ့ အမျှ မလေးရှား နိုင်ငံ က လည်း ဒီ ကိစ္စ ကို ဖြေရှင်း နိုင် ဖို့ အတွက် အင်းနီးချင်း နိုင်ငံ တွေ နဲ့ အဆင့်မြင့် တွေ့ဆုံ ဆွေးနွေး မှု တွေ လုပ် နေ ပါတယ် လာမယ့် သတင်းပတ်တွေ အတွင်း ဣန္ဒိုနီးရှား နဲ့ ထိုင်း နိုင်ငံ တို့ က နိုင်ငံသား ဝင်ကြီး တွေ နဲ့ မတွေ့ဆုံ ခင် မလေးရှား နိုင်ငံသား ဝင်ကြီး Anifa Aman ဟာ Bangladesh နိုင်ငံသား ဝင်ကြီး နဲ့ တင်းနှင်းငွေ နေ ကတွေ့ဆုံ ခဲ့ ပါတယ် မလေးရှား ဒုတိယ ဝင်ကြီး ချုပ် Muhyiddin Yassin က လည်း ဒီ ပြဿနာ မလေးရှား နိုင်ငံ အပေါ် စုပြုံ ကြ မလာ ခင် မြန်မာ အစိုးရ အနေနဲ့ ဒီ ကိစ္စ ကို အချိန် မီ ထိန်းချုပ် ဖို့ လိုအပ် ကြောင်း မလေးရှား အခြေစိုက် ဘနာမာ သတင်း ဌာန ကို ပြော ကြား ခဲ့ ပါတယ် မြန်မာ အစိုးရ ဘက် ကတော့ Rohingya သူ တွေ ဟာ မြန်မာ နိုင်ငံ မှာ မရှိ ဘူး လို့ ပြော နေ ပြီး အခု ပြဿနာ မှာ မြန်မာ နိုင်ငံ က Rohingya လို့ ပြော ဆို ဆွေးနွေး ရင် မြန်မာ နိုင်ငံ က ပါဝင် ဖို့ အကြောင်း မရှိ ဘူး လို့ မြန်မာ ဒုတိယ နိုင်ငံ ရဲ့ ဝန်ကြီး က ရော တမလာ ယုံ ပြော ခွင့် ရ သူ က ပါ VOA မြန်မာ ပိုင်း ကို ပြော ကြား ထား ပါတယ် အခု ထွက် ပြေး လာ ကြ သူ အများ စု ဟာ မွတ်စလင် နိုင်ငံ တစ်ခု ဖြစ် တဲ့ မလေးရှား နိုင်ငံ မှာ အလုပ်ကံ အခွင့် အလမ်း ရှာ ဖွေ ဖို့ အတွက် ထွက် လာ ကြ သူ တွေ ဖြစ် ပြီး လွန်ခဲ့တဲ့ နှစ် အနည်း ငယ် အတွင်း မလေးရှား နိုင်ငံ အနေနဲ့ Rohingya 4000 ကျွဲ လောက် ကို လက်ခံ ထား ပြီး ဖြစ် ပေမဲ့ နောက် ထပ် လက်မခံ နိုင် တော့ ဘူး လို့ ဆို ပါတယ် ဣန္ဒိုနီးရှား နဲ့ ထိုင်း နိုင်ငံ တို့ က လည်း ဒီ ဒုက္ခသည် တွေ ကို လက်ခံ မထား နိုင် ဘူး လို့ ပြော ဆို ထား ပြီး ဖြစ်ပါတယ် ခင်ဗျာ